ဒီကနေ့ဟာမြန်မာနိုင်ငံမှာမိတင်းနေထိုင်ကြတဲ့တိုင်းရင်းသားတွေချစ်ကြည်ပေါင်းစည်းပြီးလွတ်လပ်စွာနေထိုင်ကြဖို့ပင်လုံစာချုပ်ချုပ်စုကတိပြုခဲ့ကြတဲ့69နှစ်မြောက်ပြည်တော်စုနှစ်ဖြစ်ပါတယ်။အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးယူပြီးတိုင်းရင်းသားအလုံးတန်းတူအခွင့်အရေးရှိတဲ့ပြည်တော်စုစနစ်တည်ထောင်ကြဖို့အမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်24ဦးကဒီကနေ့ဒီရက်ဖြစ်တဲ့1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာရှမ်းပြည်နယ်ပင်လုံမြို့မှာသဘောတူညီချက်6ချက်ကိုစာချုပ်ချုပ်စုခဲ့တာဖြစ်ပါတယ်။ဒါကြောင့်အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းကတိုင်းရင်းသားချင်းချင်းညီညွတ်ရေးမရှိသမျှမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုခဲ့ပူတဲ့မိန့်ခွန်းကိုဖွင့်ပြပါရစေ
။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာသာသမားတွေညီညွတ်တာတုံးမလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်လားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးလက်ခုမရှိသမျှကာလပတ်လို့ဒီတိုင်းပြည်ကလွတ်လပ်ပြန်လွတ်လပ်ရတော့လည်းပဲဟေးပါတီတက်တက်ဟေးသူရတော့လို့ပါတီတိုင်းပြည်ဖြစ်နေပါတော့ကျွန်တော်ပြောချင်တယ်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါဘူးနဲ့ဘသူကအာလုံလုံအပြစ်ပါဘူးနဲ့ဟဲ့အဲ့ဒါအင်မတန်အရေးကြီးပါဟဲ့
ပင်လုံစာချုပ်ပါအချက်တွေကတော့ပထမအချက်၄ချက်ကတောင်တန်းနေသားတွေကိုအုပ်ချုပ်ခွင့်ရှိမဲ့ပုဂ္ဂိုလ်ကိုတိုင်းရင်းသားကိုယ်စားလှယ်အဖွဲ့ကတင်ပြသူတွေကတယောက်ကိုဘုရင်ကံကရွေးချယ်မှာဖြစ်ပြီးအဲ့ဒီပုံကုန်းနဲ့အတူတခြားတိုင်းရင်းသားတွေပါတဲ့ဘုရင်ကံရဲ့အမှုဆောင်ကောင်စီကိုတိုးချဲ့မဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။နံပါတ်5အချက်မှာတော့အဲ့ဒီလိုဘုရင်ကံကောင်စီကိုတိုးချဲ့မှာဖြစ်ပေမဲ့နေဆက်ဒေသတွေရဲ့နယ်တွင်းအုပ်ချုပ်ရေးမှာအဲ့ဒီချိန်ကခံစားနေရတဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုဘလို့နီးနဲ့မဆိုတစုံတရာလက်လွတ်စေဖို့အဲ့ဒီကောင်စီကပြုလုပ်ခြင်းမရှိစေရလို့ဆိုပါတယ်။နေဆက်ဒေသတွေအတွက်နယ်တွင်းအုပ်ချုပ်ရေးမှာကိုယ်ပိုင်အုပ်ချုပ်ရေးရာနှုန်းပြစ်ရရှိစေရမယ်ဆိုတဲ့မူကိုသဘောတူညီကြတယ်ဆိုတဲ့အချက်ကိုတွေ့ရပါတယ်။နံပါတ်6အချက်မှာတော့မြန်မာပြည်အတွင်းတီးတန့်ကချင်ပြည်နယ်တို့ကအနံနမိတ်သတ်မှတ်ပြီးတည်ထောင်မှုပြဿနာကိုတိုင်းပြည်ပြည်ပြည်လွှတ်တော်ကဆုံးဖြတ်ရန်ဖြစ်ပေမဲ့ဒီလိုတီးကြပြည်နယ်တို့ထားရှိတင်ကြောင်းကိုသဘောတူညီကြသည်ဆိုတဲ့အချက်ကိုလည်းတွေ့ရပါတယ်။နံပါတ်9အချက်မှာတော့နေဆက်ဒေသများ၏နေသူနေသားတွေဟာဒီမိုကရေစီနိုင်ငံတွေမှာအခြေခံရပိုင်ခွင့်တွေအဖြစ်အသိမှတ်ပြုထားတဲ့အခွင့်အရေးတွေကိုခံစားနိုင်ခွင့်ရှိစေရမည်လို့ရေးသားထားပါတယ်။နံပါတ်10အချက်မှာတော့ပရိသတ်ရှမ်းပြည်နယ်နယ်မြေစုမှာအဲ့ဒီအချိန်ကအနှင်းထားပြီးဖြစ်တဲ့ဗန္ဒာရေးနဲ့ပတ်သက်လို့ကိုပိုင်အုပ်ချုပ်ရေးကိုထိခိုက်ခြင်းမရှိစေရန်လို့ဖော်ပြထားပါတယ်။နံပါတ်6အချက်မှာတော့ဤစာချုပ်မှာသဘောတူကြတဲ့အစီအစဉ်မှာမြန်မာပြည်အခွန်တော်ငွေများမှကချင်တောင်တန်းနယ်များနဲ့ချင်းတောင်တန်းနယ်များကရာသင်းရထိုက်တဲ့ဗန္ဒာရေးအကူအညီကိုထိခိုက်ခြင်းမရှိစေရ။မြန်မာပြည်နဲ့ပရိသတ်ရှမ်းပြည်နယ်မြေစုဤဗန္ဒာရေးအစီအစဉ်များကဲ့သို့ကချင်တောင်တန်းနဲ့ချင်းတောင်တန်းများအတွေ့အလားတူအစီအစဉ်များကိုထားရှိကျင့်သုံးဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုဘရင်ကံရဲ့အမှုဆောင်ကောင်စီကနေဆက်ဒေသတွေရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒုတိယအတိုင်ပင်ခံပုဂ္ဂိုလ်တွေနဲ့အတူစစ်ဆေးကြည့်ရှုရမယ်လို့ဖော်ပြထားပါတယ်။ဒါကပင်လုံစာချုပ်မှာဖော်ပြထားတဲ့အချက်တွေကိုအချင်းချင်းတင်ပြတာပါ။အခုနောက်ပိုင်းနှစ်တွေမှာဆိုရင်အာဏာအစိုးရတွေကအမျိုးသားရေးကိုရှေ့ရှုဖို့ဆိုတဲ့အကြောင်းတွေပို့ပြီးပြောဆိုလာခဲ့တာတွေ့ရပါတယ်။ဒါကြောင့်အမျိုးသားရေးစိတ်ဓာတ်နဲ့ပြည်ထောင်စုစိတ်ဓာတ်ဆိုတဲ့နှစ်မျိုးမှာဘယ်အရာကပို့ပြီးမြန်မာနိုင်ငံအတွက်အကျိုးရှိနိုင်မလဲလို့ကွယ်လွန်သူသတင်းစာဆရာနိုင်ငံရေးသမားဦးဝင်းတင်ကို2012ခုနှစ်ပြည်ထောင်စုနေ့ကမေးမြန်းခဲ့တဲ့အခါမှာတော့ဆရာဦးဝင်းတင်ကအခုလိုပြောပြပူပါတယ်
။ကျွန်တော်ကတော့ပြောချင်တာကတော့ပထမဦးကတော့ပြည်ထောင်စုစိတ်ဓာတ်ကဘူအရေးကြီးတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဆိုတော့အဲ့ပြည်ထောင်စုစိတ်ဓာတ်ကဘူအရေးကြီးတယ်လို့ပြောရအောင်ဆိုရင်မျိုးသားတိုင်းရဲ့အခွင့်အရေးတွေမှာပေါ့ဗျာ။အဲသူတို့ရဲ့ဒီမိုကရေစီအခွင့်အရေးတွေအလားသူတို့ရဲ့အဲဒီကိုယ်ပိုင်ပြည်ထောင်စုအခွင့်အရေးတွေလူအခွင့်အရေးတွေပြည်စုံမှကျွန်တော်ချင်းတဲ့အမျိုးသားတိုင်းကအမျိုးသားရေးစိတ်ဓာတ်ကိုကြောပြီးတော့ပြည်တော်စုကိုတလှမ်းနိုင်လိမ့်မယ်ပြည်တော်စုစိတ်ဓာတ်ကိုဖော်ထုတ်နိုင်လိမ့်မယ်လို့ကျွန်တော်ကယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့အမျိုးသားရေးစိတ်ဓာတ်ဆိုတာကတော့ဘယ်အမျိုးသားဖြစ်ဖြစ်အကုန်လုံးရှိမှာပဲ။ဘမအပါဝင်ပြည်တော်စုတွင်မှရှိတဲ့လူမျိုးတိုင်းမှာအမျိုးသားစိတ်ဓာတ်ကြီးရှိမယ်။အဲ့ဒါအဲ့ဒီအမျိုးသားစိတ်ဓာတ်ကြီးနဲ့ရင်ကျွန်တော်ကမပြီးဘူး။ကျွန်တော်ကပြည်တော်စုဆိုတဲ့နိုင်ငံတကြီးကိုကျွန်တော်တည်ဆောက်နိုင်ရမယ်အဲ့ဒီနိုင်ငံတော်ကြီးဟာအမျိုးသားတိုင်းရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့ဓာတ်လူမျိုးများခွင့်တို့ဆိုတာဒီပေါ်မှာအခြေခံနိုင်လို့ရှိရဲ့ပြည်တော်စုစိတ်ဓာတ်ဆိုတာကြီးကိုတိုင်ဆွဲနိုင်မယ်အဲ့တော့ကျွန်တော်ကအမျိုးသားစိတ်တဲ့ပို့ပြီးတော့ပြည်တော်စုစိတ်ဓာတ်ကအရေးကြီးတယ်ဆိုတော့အဲ့ပြည်တော်စုစိတ်ဓာတ်ဆိုတာစစ်မှန်တဲ့ပြည်တော်စုကိုတည်ဆောက်နိုင်မှသာလေပြည်တော်စုစိတ်ဓာတ်ကပေါ်ထွန်းနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှုဦးဆိုင်ညွန့်လွင်ကလည်းအခုလိုပြည်သူလူထုကတင်မြှောက်တဲ့လွှတ်တော်နဲ့အစိုးရပေါ်ပေါက်လာတဲ့အချိန်မှာပြည်တော်စုစိတ်သက်စစ်စစ်နဲ့နိုင်ငံကိုတည်ဆောက်မယ်ဆိုလို့ရှိရင်အကျိုးရှိနိုင်တယ်လို့အခုလိုပြောပါတယ
်ပြည်တော်စုနေ့ပေါ်ပေါက်လာတာဆိုရင်လွတ်လပ်ရေးနေ့နဲ့ဖွားဖက်တော့ဘောနော် အဲ့ဒီတည်းကစပြီးတော့ပြည်သူစစ်တွေဖြစ်တယ်။နောက်စစ်အာဏာရှင်တွေလက်ထဲရောက်တယ်။ဒီနှစ်ပေါင်းများစွာကြာခဲ့ပြီ။ခုဆိုရင်လူထုကနေပြီးတော့ရွေးချယ်တင်မြှောက်တဲ့လူထုကိုယ်စားလှယ်ပါဝင်တဲ့အစိုးရအပြောင်းလဲရောက်တဲ့အချိန်ရောက်နေပြီ။ရောက်နေပြီဆိုတဲ့အချိန်မှာကျွန်တော်ပြောချင်တာကတော့ခုပြည်နဲ့တခုတည်းခုလူမျိုးတခုတည်းခုဒေတာတခုတည်းစိတ်ဆောက်မစင်းစားပဲနဲ့ဒီအချိန်မှာဆိုရင်ဒီတော်စုတခုလုံးရဲ့စိတ်ဓာတ်ဒီတော်စုတခုလုံးရဲ့အကျိုးစီးပွားကိုစင်စားတဲ့နယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုစင်စားခြင်းအားဖြင့်ကျွန်တော်တို့ဒီတော်စုတရလုံးရဲ့အနာဂတ်ဟာကောင်းမွန်တင်ပြတဲ့အချိန်လေးကျွန်တော်ညွှန်မှန်းနိုင်မယ်လို့ကျွန်တော်ကြိုးစားလိုပါတယ
်။ပင်လုံစာချုပ်ပါအဓိကအချက်တချို့နဲ့ခေါင်းဆောင်ကြီးတွေပြောတဲ့ညညရေးနဲ့ပြည်တော်စုစိတ်ဓာတ်အကြောင်းတင်ပြလိုက်တာပါခင်ဗျာ။